Yoma Ovarasa Kanji To
Todo Pili Yuda Ludi Abedo Tadani Yivya Lichin Api Abe A Jo Shidani A Twe Twe Do A Jo Mia Swashi Tumia Do A Jo Humuga Yivya Lichingu Kando Yuda Dudi Yad the King Bia Dito Miago Kanya Jai Dudo Dwe A Cho Mayong Dole
အဘယ်ဆူပွဲရှိသည်သူတို့မယုံဘဲနေခြင်းအရာသည်ဘုရားသခင်၏သစ္စာတော်ကိုဖြစ်နိုင်သလောမဖြစ်နိုင်ရာတို့ဖြစ်၍မိန်တော်မူချက်သည်ဖြောက်ပါ၏တရားစီရင်သောအခါအောင်မြင်တော်မူ၏ဟုကျမ်းစာ၌လာသည်နှင့်အညီလူခသိမ့်တို့သည်သစ္စာပြဲ့တော်လေဘုရားသခင်၏သစ္စာတော်သည်တည်စေသည်၏
ငါတို့၏မတရားသောအမှုသည်ဘုရားသခင်၏ဖြောင့်မခြင်းတရားတော်ကိုထင်ရှားစေလျက်အဘယ်သို့ဆိုရသနည်းဘုရားသခင်သည်တံပေးတော်မူလျှင်မတရားသောအမှုကိုပြုတော်မူသလောထို့သို့ဆိုသောလူတစ်ပေါ်အတိုင်းငါဆိုသည်ထို့သို့မဟုတ်ရဟုတ်လျင်လောကသားတို့ကိုအဘယ်သို့စစ်ကြောစီရင်တော်မူမည်နည်းထို့မှတစ်ပါးငါသည်တစ္စာပြည့်သောအဖြစ် ဘုရားသခင်တစ္စာတော်သည်ဂုံအသေးတော်ကိုတိုးပွားစေလျင်ငါကိုအပြစ်ရှိသောသူကဲ့သို့အဘဲကြောင့်စီရင်သေးသည်ဟူ၍မေးပြန်လေ။ကောင်းသောအကျိုးရှိစေခြင်းကအကောင်းသောအကျင့်ကိုကျင့်ကြကုန်အံ့ဟုလူအချို့တို့သည်ငါတို့ကိုကဲ့ရဲ့လျေငါတို့စကားကိုပြန်ပြောသည့်အတိုင်းဆိုအုံးမည်လော။ထို့သို့ဆိုသောသူတို့သည် ကိုအပြစ်တံကိုခံထိုက်ကြ၏ထို့သို့ဖြစ်လျင်အဘယ်သို့နီငါတို့သည်မြတ်တော်ဟုမေးပြန်သောအလင်းမမြအကြောင်းမူကားယူဒလူဟေလသလူအပေါင်းတို့သည်အပြစ်ရှိကြောင်းကိုအထက်ကပြခဲ့ပြီးကျမ်းစာလာသည်ကဖြောင့်မတော်သူမရှိတယောင်ညမရှိနားလေတော်သူမရှိ ဖျားသခင်ကိုရှာတော်သူမရှိလူအပေါင်းတို့သည်လမ်းလွဲကြပြီးတညီတညွတ်တီအသုံးမရတော်သူဖြစ်ကြပြီးကောင်းသောအကျင့်ကိုကျင့်တော်သူမရှိတယောင်မြတ်မရှိသူတို့၏လက်ချောင်းသည်ဖွင့်ထားသောသင်္ချိုင်တွင်ဖြစ်သူတို့သည်ရှာနှင့်လက်စားတကြ၏သူတို့နှခမ်းထဲမှာ မွေဆိုးအစိတ်တောက်ရှိသူတို့နှုတ်သည်ကျိန်ဆဲသောစကားကြမ်းတာသောစကားနှင့်ပြည့်ဝ၏သူတို့ခြေသည်လူအသက်ကိုသန့်ခြင်းကလင်းမြန်၏သူတို့သွားရလမ်း၌ပျက်စီးခြင်းဒုက္ခဆင်းရဲခြင်းရှိချမ်းသာလမ်းကိုသူတို့မသိကြဖျားသခင်ကိုကြောက်ရွံ့ရသောအကြောင်းသည်သူတို့မျက်စိ၌မထင် ဟုကျမ်းစာလာသည်ပညာတရား၌ပါသမျှသောစကားတို့သည်ပညာတရားကိုခံသောသူတို့နှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏ထို့သို့ဖြစ်၍လောကီသားအပေါင်းတို့သည်စကားတခွန်းကိုမျှမပြောနိုင်ဘဲဖျားသခင်ရှေ့တော်၌အပြစ်တင့်သောသူဖြစ်ကြ၏ထို့သို့ပညာတရားသည်ဒုစရိုက်အပြစ်ကိုထင်ရှားစေသည်ဖြစ်သောကြောင့် ပညာတရားအကျင့်အားဖြင့်ဖျားသခင်ရှေ့တော်၌အဘယ်သူမျှဖြောင့်မရသူမရောက်ရယခုမူကားပညာတိကျမ်းနှင့်အနာဂတ်တိကျမ်းတို့သည်တည့်တည့်ခံသည်နှင့်အညီပညာတရားနှင့်မဆက်ဆိုင်သောဖျားသခင်၏ဖြောင့်မခြင်းတရားဒီဟုသောယေရှုခရစ်ကိုယုံကြည်ခြင်းအားဖြင့်ယုံကြည်သောသူအပေါင်းတို့အဖို့ဖြစ်၍ ထိုသူအပေါင်းတို့အပေါ်သို့ရောက်သောဖျားသခင်ဖြောင့်မခြင်းတရားသည်ထင်ရှားခဲ့ပြီးခြားနာခြင်းအလင်းမရှိအဘယ်ကြောင့်ဤဟုမူကားလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဖျားသခင်ရှေ့တော်၌အသေးပြေကြပြီးယေရှုခရစ်ရွေးလုပ်တော်မူသောအားဖြင့်အဖို့ကိုမပေးဘဲဖျားသခင်ဤယေရှုတော်ကြောင့်ဖြောင့်မရသို့ ရောက်ရကြ၏ဘုရားသခင်သည်တီးခံတော်မူ၍ လွန်ခဲ့ပြီးသောဒုစရိုက်အပြစ်များကိုမတ်တော်မမူရာတွင်ဖြောင်းမှချင်းတရားတော်ကိုထင်ရှားစေခြင်းက၎င်းယခုကာလ၌ဖြောင်းမှချင်းတရားတော်ကိုထင်ရှားစေ၍ယေရှုကိုယုံကြည်သောသူတို့၏အပြစ်ကိုလွတ်တော်မူတော်လဲတရားသဖြင့်ပြုတော်မူခြင်းက၎င်းယေရှုခရစ်အသွေးတော်ကိုယုံကြည်ခြင်းအပြင်ထိုခရစ်တော်ကိုအပြစ်ဖြေစရာအကြောင်းဖြစ်စေခြင်းကခံထားတော်မူ၏တို့ဖြစ်လျင်ဝါကြွားစရာအကြောင်းကအဘယ်သို့နည်းဟုမေးတော်ဝါကြွားစရာအကြောင်းကိုပေပြီအဘယ်တရားအဖြင့်ပေသည်။အကျင့်တရားအဖြင့်ပေသလောအကျင့်တရားအဖြင့်ပေသည်မဟုတ်ယုံကြည်ခြင်းတရားအဖြင့်ပေပြီထို့ကြောင့်လူမည်သည်ကပညာတရား၏အကျင့်မရှိဘဲယုံကြည်ခြင်းအဖြင့်ဖြောင်းမရာသို့ရောက်တတ်သည်ဟုယူရ၏ဘုရားသခင်သည်ယူဒလူတို့၏ဖျားသာဖြစ်တော်မူသလောတပားအမျိုးသားတို့၏ဖျားဖြစ်တော်မူသည်မဟုတ်လောဟုတ်ပြီတပားအမျိုးသားတို့၏ဖျားလည်းဖြစ်တော်မူ၏အကြောင်းမူကားအရေပြားလီးချင်းကိုခံသောသူနှင့်မခံသောသူနှစ်ဦးကိုယုံကြည်ခြင်းအပြင်ဖြောင်းမရာ၌တည်စေတော်မူသောဖျားသခင်တဆူတည်ရှိတော်မူ၏တို့ဖြစ်လျင်ယုံကြည်ခြင်းအပြင်ငါတို့သည်ပညာတရားကိုပေကြသလောအလင်းမပေ၊သာ၍တည်စေကြ၏။